coronavirus ကွယ်စည်းကိုအရေးပေါ်ဒါမှမဟုတ်အပြည့်အဝထုတ်လုပ်သုံးစွဲခွင့်ပြုမပြုစုံပြတ်ချက်ကိုသိပ္ပံရလဒ်တွေပေါ်မူတည်ပြီးချမှတ်သွားမယ်လို့ American စားသောက်နှင့်စီးပွားကုလသမဂ္ဂဌာန FDA အကြီးအကဲကပြောပါတယ
် FDA will not authorize or approve a vaccineThat we would not feel comfortable giving to our families.
ကဝက်စီကိုတုံးဆွဲဖို့ခွင့်ပြုချက်ပေးရမှာပြည်မြင်သာပြည်လွတ်လပ်တဲ့ဆုံးဖြတ်ချက်နဲ့လှုပ်ဆောင်သွားမှာဖြစ်ပြီး FDA ဝန်ထမ်းမိသားစုတွေကိုကိုယ်တိုင်စိတ်ချလက်ချမထိုးပေးနိုင်တဲ့ဆေးမျိုးကိုခွင့်ပြုပေးသွားမှာမဟုတ်ဘူးလို့ FDA ကြီးကဒေါက်တာစတီဗန်ဟန်ကဗိုလ်ဒိုနီကပြုလုပ်တဲ့အထက်လွှတ်တော်ဌာနပေါ်မှာကတိပြုပြောကြားသွားတာဖြစ်ပါတယ် FDA ရဲ့ဘီဂင်းလုံခြုံရေးနဲ့တရားမှုဆိုင်ရာစီရင်တွေနဲ့အညီFDA ကသိပ္ပံပညာရှင်တွေကကာကွယ်ဆေးတွေတုံ့ဆွဲတဲ့မတင်ကိုအဆုံးဖြတ်ပေးသွားမှာလို့လည်းဒေါက်တာဟန်ကပြောပါတယ်။အဲဒီကြားပွဲမှာပဲ American ကုသရေးကကာကွယ်ရေးဌာနတန်းကျင်ပညာရှင်ဒေါက်တာအန်တိုနီဖောက်ဂျီကအခုလောလောဆယ်လာလာရှိတဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးတွေကိုပြည့်ပြည့်စုံစမ်းနေပြီးနောက်မဲ့နိုဝင်ဘာလဒါမှမဟုတ်ဒီဇင်ဘာလအရောက်မှာဘေးကင်းပြီးထိရောက်တဲ့ကာကွယ်ဆေးတခုရနိုင်မရနိုင်သိရှိရမယ်လို့ခန့်မှန်းထားကြောင်းပြောပါတယ်။ကာကွယ်ဆေးနဲ့ပတ်သက်လို့အကောင်းအမြင်မျှော်လင့်ထားပေမဲ့ထိရောက်တဲ့ကာကွယ်ဆေးရမယ်လို့ကျင်းပြပေါ့အမခံလို့တော့မရဘူးလို့လည်းဒေါက်တာဖောက်ချီကသတိပေးထားပါဗျ။အမေရိကန်နိုင်ငံတဲ့စက်သက်ဆဲကာကွယ်ဆေးတချို့သုံးဆွဲခွင့်အတူပြုရတဲ့အခါမှာပြည်သူလူထုကြားအလျင်မြန်သုံးဆွဲနိုင်ဖို့အရေးလောလောဆယ်မှာပဲဆေးတချို့ကိုထုတ်လုပ်ထားနိုင်ဖို့အမေရိကန်တို့ပြင်ဆင်နေတာဖြစ်ပါတယ်ခင်ဗျ။